င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်ဒီလိုက်စီစဉ်ကနေကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူကုန်ကူးမှုတားဆီးရေးမြန်မာနိုင်ငံရဲ့ကျူးလွန်မှုကိစ္စပါမြန်မာနိုင်ငံမှာအလုတ်ကန်ရှားပါလို့မိမိရဲ့ရွာကိုပြစ်ရွှေပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်သစ်ကျွန်းစနစ်ဆိုပြီးတော့တတ်မှတ်တဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြပါတယ်မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဘယ်လိုပုံစံတွေဖြစ်နေလဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးတော့ဖို့ဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးမဲ့ပုံကိုနှုတ်ရှိပါတယ်ပထမတူကတော့အင်းငင်းသားရဲမှုကြီးဥက္ကမောင်လှဖြစ်ပါခင်ဗျနောက်တူကတော့ဒီလူကုန်မှုတားဆီးရေးလုပ်ငန်းတွေအရက်ဖက်လုပ်ငန်းတွေမှာအခုကြီးအကြံဉာဏ်ပေးနေတဲ့နော်ကူကူဖြစ်ပါခင်ဗျနှစ်ဦးစလုံးဖိလိုင်းပေါ်မှာရောက်နေပါပြီကျွန်တော်ဒီမတိုင်ခင်မှာတော့လူကုန်ကူးမှုနဲ့ပတ်သက်လို့ကျွန်တော်ဒီနေသက်သိန်းတွေကျွန်တော်တို့မကြံနာပေးပို့နေတဲ့ကျွန်တော်ဒီထိုင်းနိုင်ငံချေဆိုင်ဒရင်တောက်မအီးမာကိုအရင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျပြောရမစွန်းတော့လူကုန်ကူးမှုဒီကပြည်တွင်းမှာဖြစ်တယ်လို့ပဲပြည်ပတွေမှာဆိုရှင်ဥမာတရုတ်ပြည်ထိုင်းနိုင်ငံဒီနေသက်တွေမှာလည်းဖြစ်များပါတယ်အဲ့တော့နေသက်ပကအချီနီအထူးဖြစ်ထိုင်းနိုင်ငံနေသက်ပကအချီနီနဲ့ပတ်သက်လို့မအီးမာကိုကျွန်တော်အရင်ဆုံးမေးကြည့်ပါမယ်မအီးမာကြီးခုနကကျွန်တော်ပြောသလိုပါပဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကတော့ပိုင်ကျိုးပန်းလာတာတွေရှိရဲနောက်တစ်ဖက်မှာဒီ migration ပေါ့နော်အဲ့ဒါကိုတစုံတရာဟိုတည်ယဝင်ဖြစ်လာဖို့အတွက် MOU ထိုးပြီးတော့နှစ်ဖက်လုံးကမာဒီဒီသူပို့ပေးတာပေါ့နော်ဆောင်းတာတွေလည်းမြန်မာဆူရဘက်ကလုတ်လာတယ်လည်းရှိတော့နောက်ပိုင်းထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံဘက်ကလူကုန်ကူးမှုဒီအချိန်ကြီးပေါ့နော်ဒီရာဇဝတ်မှုနဲ့ပတ်သက်လို့နောက်ပိုင်းဒီအစိုးရတဲ့နောက်ပိုင်းအချိန်ကြီးပေါ့နောက်ပိုင်းရသားစုကပြောင်းလာတဲ့အချိန်ကြီးမှာဘယ်လိုများအချိန်ကြီးရှိလဲတုံတန်းလေးတုံးတက်ပြီးပါအောင်ချုပ်ပြော
့ဟုတ်ကဲ့အဲဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီထိုင်းနိုင်ငံမှာအဖြစ်များတာကဒီထိုင်းမလေးနယ်စပ်မှာဒီ2019ခုနှစ်ထဲမှာတော့အဖြစ်များတာကိုကျွန်တော်တွေ့ရတယ်ပေါ့နော်အဲဒီလူကုန်ကူးခံရတဲ့လူတွေကဟိုမြတ်တော်အပြည့်ရခိုင်ပြည်နယ်ကနေလာကြတယ်လို့ပြောကြတယ်အထူးသဖြင့်ဒီရခိုင်ပြည်ရဲ့စစ်ပေးတံကြောင့်ပေါ့နော်သူတို့လုံလုံကိုင်းဖို့အတွက်ပေါ့လုံကိုင်းစားတော့ဖို့အခက်အခဲတွေရှိတဲ့အတွက်ထွက်လာကြတဲ့လူတွေလို့ပြောကြတယ်အဲ့တော့ဒီမှာသူလာကြရင်လည်းအဲ့မှာလူကုန်ကူးခံရတာပေါ့နော်အဲဒီလူကုန်ကူးခံရဆိုတာဒီ time lane နဲ့ zap ဘက်မှာရောက်သွားကြတယ်ရောက်သွားတဲ့အခါမှာသူတို့ပွဲစားတွေကအဲဒီတိုးဒီ rubber door တွေထဲမှာဒီစစ်တောကြီးထဲမှာထားထားခဲ့တယ်အဲ့ဒါညလေးခိုင်းရဲ့ညဖမ်းမိတယ်ဖမ်းမိတဲ့အခါမှာပွဲစားကိုမိတာရှိတယ်ပွဲစားကိုမမိတာရှိတယ်ပေါ့နော်အဲ့ခါကျတော့သူတို့ကအဲလူကုန်ကူးမှုရဲ့တားကောင်တွေဖြစ်လာတာပေါ့
ဟုတ်ကဲ့ခင်ဗျဒ
ီ2019ထဲမှာဆိုရင်ဒီလူကြီး9000လောက်ပေါ့နော်ဒီထိုင်းမလေးနယ်စပ်ကိုဒီပေါ့တောင်ရနာအဲဒီဒီထိုင်းမလေးနယ်စပ်ဆုံးကလာခိုင်လေးပေါ့လာတာဆို9000လောက်တောင်ရှိရပေါ့နော
်ဟုတ်ကဲ့အဲဒါနဲ့ပတ်သက်ပြီးတော့ထိုင်းဆူရရဲ့ကင်တမှုနောက်မြန်မာဆူရနဲ့ပူးပေါင်းဆွမ်းမှုဒီအာနာဝင်ရဲ့ဆွမ်းမှုတွေနဲ့ပတ်သက်လို့ရောဘယ်လိုရှိလဲခင်ဗျ
အဲသူတို့ဒီပူပေါင်းဆောင်ရွက်မှုဒီနိုင်ငံချင်းဘယ်လောက်လုပ်လဲတော့ဒီခြားတော့မသိအောင်ပေါ့နော်ဒါပေမဲ့ဒီထိုင်းမလေးနယ်စပ်ဘက်မှာဆိုရင်အမ်ဒီလူကုန်ကူးခံရတယ်ဆိုပြီးတော့ပေါ့နော်ဒီဖြစ်တဲ့အုပ်စုတွေထဲမှာဆိုရိုဟင်ဂျာတွေပါလာရှိတယ်အဲဒီရခိုင်ဘက်ကပါလာရှိရပမာပြည်အနေအနှံ့ကနေလာတဲ့လူတွေလည်းရှိကြတယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာဒီ UN ကနေပြီးတော့UN ကလည်းဒီတော်တော်လေးပေါ့နော်ဒီဒီလိုဒီထိုင်းမလေးနယ်စပ်ဘက်မှာဒီလိုမျိုးလူကုန်ကူးမှုတွေဖြစ်နေတယ်များတယ်ဆိုပြီးတော့အဲ့ဒီထိုင်းနိုင်ငံမှာရှိတယ်ပေါ့နော်ဒီ UN ဖွဲ့စည်းနေအဲဒီထိုင်းအစိုးရကအတောင်ရှိသူတွေနောက်တစ်ခါမြန်မာဘက်ကလည်းသူတို့ဖိတ်ခေါ်တယ်လို့ပြောတယ်အဲ့ခါကျတော့သူတို့ဆွေးနွေးတဲ့အခါမှာမြန်မာဘက်ကလာတယ်လာပြီးတော့အခါကျတော့ဒီဒီသုံးခံရတဲ့သူတွေပေါ့နော်အဲ့ဒီမှာဟိုသူကလက်ဖက်ရှိလားပေါ့နော်ဒီနိုင်ငံသားစီစီရေးကပြောင်းရှိသလားအဲ့လိုမပုံတင်ရှိသလားဆိုပြီးလေးတယ်မပုံတင်ရှိတဲ့သူတွေဆိုရင်တော့သူတို့ဟိုတောင်းဝင်ယူနိုင်တယ်ပေါ့နော်အဲ့လိုမျိုးပြောတယ်ပြောတော့တခါအဲ့လိုဖြစ်ခံရတဲ့လူတွေကဒီလိုဖမ်းခံရတဲ့လူတွေကတချို့ကြတော့လေနိုင်ငံကူးဟိုနိုင်ငံကူးမဟုတ်ဒီနိုင်ငံသားစီစီရေးကတ်တွေမရှိကြဘူးပေါ့သူတို့ကအရင်ထဲကမရှိတာလဲပါတယ်တချို့ကြတော့လေအဲ့လိုတော်လန်းတွေမှာတောင်းရင်လည်းပျောက်ပြတ်သွားတာရှိတယ်တချို့ကြတော့ပွဲစားကိုအထားတာတွေရှိရပေါ့နော်အဲ့လိုကြတော့တချို့တွေကဟိုဒီလိုမျိုးပေါ့နော်ဟိုပြန်ပြီးတော့သူတို့ကနိုင်ငံသားဖြစ်ဟိုအတိမတ်ပြုတ်ဖို့ဆိုတာစီရီကတ်ရှိမှအတိမတ်ပြုတ်မယ်ဆိုတဲ့အခါကျတော့သူတို့လည်းအထက်ကျဲတွေ့ရဆိုတဲ့အကြောင်းဟိုကျွန်မတတိနေပြီးတဲ့အခါမှာပြောပြကြတာပေါ့
ဟုတ်ကဲ့အဲ့တော့ကျွန်တော်တခုသိချင်တာကပြောရမယ်ဆိုရင်ဒီလူကုန်ကူးမှုနဲ့ပတ်သက်လို့လူကုန်ကူးမှုတားကောင်တွေပေါ့ဒီထိုင်းနယ်စပ်ပြုတ်နေတဲ့မှာဆိုရင်တရားမဝင်အလို့သမားကိစ္စကြီးလည်းရှိနေတော့အဲ့ဒါလေးကနည်းနည်းပါးပါးလေးဖြစ်နေတယ်အဲ့တော့တရားမဝင်အလို့သမားတချို့ဆိုရင်ကျွန်တော်ကြားရတယ်လူကုန်ကူးခါတဲ့တားကောင်တွေဒီ victim တွေပေါ့နော်သူတို့ဒီကူဒီတရားမဝင်ဝင်ရောက်မှုတွေနဲ့ဖမ်းလာဆီးတာတွေအထိသူတို့ကနှစ်ခါနာလို့ပြန်ဖြစ်နေတယ်ဒီအချိန်နဲ့ပတ်သက်လို့ကောထိုင်းစုရောက်ကနောက်ပိုင်းမှာဟိုကန်တမှုတိုးတက်လာတယ်လို့မြင်ရပါလားအချိန်တွေပြောရှိပါလား
ဟုတ်ကဲ့ အဲ့တော့နည်းနည်းပပတော့တိုးတက်လာတဲ့ပုံစံမျိုးတော့တွေ့ရတယ်ပေါ့နော်သူတို့ကလည်းဒီလူကုန်မှုနဲ့ပတ်သက်ပြီးတော့ဟိုဒီအရာရှိတွေပုံဝင်ပတ်သက်နေတာတွေကိုဖမ်းတာရှိတယ်ကြေးရောတကြီးတွေအဲ့လိုမျိုးတွေပုံဝင်ပတ်သက်နေတဲ့ဟာတွေကိုဖမ်းတာရှိတယ်နောက်သာသူတို့အရေးယူဆောင်ရွက်တဲ့အခါမှာဒီကြီးလေးတဲ့ဒီပြစ်ဒဏ်တွေပေးတာတွေတွေ့ရတယ်ဒါပေမဲ့ဒီတချို့တွေဆိုရင်အခုဖမ်းလိုက်တယ်ပေါ့နော်ဆုံကလာခရိုင်ထဲမှာဖမ်းလိုက်တာဒီတစ်နှစ်အတွင်းမှာ 9,000 လောက်ရှိတယ်အဲ့ 9,000 လောက်ထဲမှာအာသူတို့ကအလူကုန်ခံရတာလားဒါမှမဟုတ်ရင်သူတို့ဟိုတရားမဝင်ဝင်ရောက်လာသူတွေလားသူတို့ခွဲတာပေါ့နော်ပြန်ခွဲတယ်ပြန်ခွဲထုတ်ပြီးတဲ့အခါမှာအလူကုန်ခံရတယ်လို့တန်ရရှိတယ်ဆိုရင်တော့သူတို့ကအဲဒီသူတို့ရဲ့ဟိုလူကုန်ခံရသူတွေကိုဟိုဒီထားတဲ့ခေဟာပေါ့ခေရီမှာထားတယ်ဒါတော့အဲ့ဒီမှာသူအမှုရင်ဆိုင်နေရတဲ့ကာလ၄လ၅လတစ်နှစ်အဲ့လိုမျိုးတွေဖြစ်လာတဲ့အခါကျတော့ဟိုသူတို့ဒီလူတွေကအလုပ်လုပ်ချင်လို့လာတာလေအဲ့ဒီခါကျသူတို့ထိမ့်သိမ်းသားသူတို့ဖြစ်နေတယ်အဲသူတို့ကမှဗီဒီယိုပြန်ဖို့လဲအချိန်မပေးဘူးအဲပြီးတဲ့အခါကျတော့ဒီအမှုတွေပဲသူတို့မြင်မြင်ပြီးချိန်ရတာပေါ့နော်အဲ့လိုမျိုးကြီးဖြစ်လာတယ်
ဟုတ်ကဲ့ခင်ဗျာ
ဆိုတော့သူတို့ကအဲ့လိုမျိုးဖန်စီခံရတယ်လို့ပုံစံမျိုးကြီးဖြစ်လာတာပေါ့နော်သူတို့စိတ်ထဲမှာပေါ့ဆ
ိုတ
ော့သူအဲ့လိုမျိုးထင်းထင်းဆန်းဆန်းမှာမနေချိန်ရဘူးပေါ့
ဟုတ်ကဲ့ဒါကတော့ထိုင်းနိုင်ငံဘက်ကအခြေအနေပါမိုင်းမာကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်အခုဒီဆွေးနွေးပွဲပင်နိုင်ဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးနော်ကူကူမနော်ကူကူကိုဖိတ်တော့ကြပါလိမ့်ခင်ဗျမနော်ကူကူကပြောရမဆိုရင်ပြည်တွင်းဒီလူကုန်မှုတာစီ CS တွေမှာကြံပေးလုပ်နေတယ်သူဆိုတော့ပြည်တွင်းခုနကပြပအချိန်တွေမှာပြည်တွင်းမှာလက်ရှိကြုံရတဲ့အနေအထားနောက်ပိုင်းအနေအထားကလူကုန်မှုတွေကကျွန်တော်အခုဆိုရင်လောလောလတ်ပဲအရာဝီတိုင်းဘက်ကကြားဖောင်ကိစ္စမျိုးတွေကျွန်တော်တို့တည်င်းတွေထွက်လာပါတယ်နောက်တစ်ခုကရှမ်းပြည်မြောက်ပိုင်းမှာဆိုလို့ရှိရင်လည်းတရုတ်နိုင်ငံကိုမြန်မာမျိုးသမီးတွေရောင်းစားခံရတဲ့ကိစ္စမျိုးတွေတည်င်းတွေထွက်နေပါတယ်အဲ့တော့ဒီကိစ္စတွေကပတ်သက်လို့ကံကြွယ်မှုတွေကပတ်သက်လို့မနော်ကူကူရဲ့အမြင်သိကြပါလိမ့်ခင်ဗျ
ဟုတ်ကဲ့ပါဒီကိစ္စတွေကတော့လေအခုမှဟိုဖြစ်လာတယ်လို့လူတွေယူဆတာပေါ့နော်တကယ်လဲ
ဟယ်လိုမနော်ကူကူကြားပါလားအာတန်ကြသွားပါလေကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်အာငေးစားရမှုကြီးဥက္ကမောင်ဆာကိုကျွန်တော်ခေါ်ကြည့်ပါလေဥက္ကမောင်ဆာကြားပါလားခင်ဗျာ
โอเค
ครับโอเคကျွန်တော်တော့ဟိုအငဲကူအဓိကအငဲကတော့ရင်ကဒီလုတ်ခဲ့မှုတဲ့တွေ့ကြုံပေါ့เนาะအဲ့ဒီပုံမှာခြေခံပြီးတော့ကျွန်တော်မေးချင်တာပါအခုမြန်မာနိုင်ငံမှာခုနကကျွန်တော်ပြောလို့ဒီလူကုန်ကူးမှုတွေကပြည်တွင်းမှာပြပမှာရောကျွန်တော်တို့တော်တော်လေးကြားနေရတယ်အဲ့တော့ခြေနေလေးပေါ့เนาะအဲ့တော့ဒီပြဿနာကြီးရဲ့အရင်းခံကဆင်းရဲမွဲတည်မှုကြောင့်လားတရားဥပဒေစိုးမှုမွေးတာကြောင့်လား migration ကြောင့်လားဘလူးကြောင့်အခြေအနေကြောင့်လို့အငဲသုံးသပ်ပါလေ
အဲ့တော့ဒီလိုတော့ပြောလို့မရဘူးဗျာ။အားလုံးနဲ့တော့ဆိုင်တာပေါ့နော
်။ဟုတ်ကဲ့
။စီရင်မွေးတည်တည်ဒါလည်းဆိုင်တယ်။အဲ့တော့ပြီးတော့ဒီပညာရေးနည်းပါးလည်းဆိုင်တယ်။ဒါအပြင်လူတွေကစမ်းတာတဲ့လူတွေကလည်းသူ့ဘဝတိုးတက်ဖို့အတွက်ကြီးကြပ်နေနေ။အဲ့ဘဝရည်တည်မှုရှိဖို့အတွက်ကိုယ်စားလေးကိုယ်စားတွေနဲ့ဒီတောင်းရင်းနဲ့လည်းဒီကုန်ခံရတာရှိတော့ဒါကြီးအကုန်လုံးနဲ့အကျုံးဝင်တယ်လို့ပဲကျွန်တော်အနေနဲ့ကျွန်တော်အထူးကျေးဇူးတင်ပါတယ်။
ဟုတ်ကဲ့အဲ့တော့ဒီနေရာမှာအာဏာပိုင်ဒီဘက်ကကံကြွယ်မှုပေါ့ပြောမှဆိုရင်အရေးယူဆောင်ရွက်မှုရှိမယ်ဥပဒေစိုးမိုးမှုရှိမယ်ဥပဒေအရတားဆီးမှုတွေရှိမယ်ဒီလိုဆောင်ရွက်မှုတွေနဲ့ပတ်သက်လို့အရင်အချိန်ကြီးခုချိန်နဲ့အကဲအညီနဲ့သုံးသပ်ပြပါဦးအ
ဲအရင်အချိန်ကြီးလို့ဆိုရင်တော့အမှုအရေးအတွက်ဆိုရင်တော့ကျွန်တော်တို့ကပူပြီးတော့တောင်းများလာတယ်ဗျအရေးယူမှုတွေပြောရရင်တော့ပူပြီးတော့အာရုံတိုက်လာတယ်လို့ပဲကျွန်တော်ပြောမှာပေါ့နော
်ဟုတ်ကဲ့
အခုအမှန်တကယ်ခုလက်ရှိအချိန်ကြီးရဆိုရင်ခုဒီနေ့ဒီကဒီနေ့2000ကျော်မကုန်သေးဘူးနော်ဒီကမှာတလားလူသေးတယ်ဒီကမှာတလားလူတော်မှ224လူကျွန်တော်တို့ရည်ရည်ထားမှုခွင့်ရည်ရည်ထားတာတွေ့ရတယ်ဒီနေ့ကတည်းကဒီနေ့လုံးချုပ်ကမှာ210ပဲရှိတယ်ဆိုတော့အခုဒီနေ့လုံးချုပ်မရသေးတဲ့အတိုင်းတာမှာဟိုလက်ရှိရည်ရည်ဆောင်မှုကတော့ပိုပြီးတော့ဒီနေ့ကတည်းကပိုပြီးတော့ပြောလာတာတွေ့ရတယ်ဗ
ျဟုတ်ကဲ့လူတွေ
ဒီတက်ကြမှုငငယ်တော့တွေ့ရနေတော့ပိုပြီးတော့အာရုံကိုက်လာတယ်လို့ပဲကျွန်တော်ကလည်းပဲဆိုပြီးတယ်ကျွန်တော်
ဟုတ်ကဲ့အဲ့တော့ခုနကပြောမှဆိုရင်ပြဿနာတွေကတော့ပူပေါ်လွင်လာတာပေါ့ခုနကကျွန်တော်ပြောလို့ကြားဖောင်အရာဥတန်းကကြားဖောင်ကိစ္စမျိုးတွေချမ်းမြောက်ပိုင်းကိစ္စမျိုးတွေပြဿနာတွေကတော့ပူပြီးတော့မြင်လာရတယ်အဲ့တော့ဒီအချင်းချင်းကိုတကယ်တိတိယောက်ယောက်ဟန်တားနိုင်မယ်လူကုန်ကူးမှုကိုတားဆီးနိုင်မယ်ရည်ယူနိုင်မယ်ဥပဒေတွေတဲမှာကိုအားလိုက်ချက်တွေရှိပါလားလိုအပ်ချက်တွေရှိပါလား
ဥပဒေမှာတော့အချင်းချင်းကတော့မိုက်ခရိုမိုက်ဂရေးတင်တယ်ဗျာမိုက်ဂရေးတင်ဆိုတာကတော့အရင်ကတော့ကျွန်တော်ကဒီတာရီပြောနေတဲ့တုတ်ကြီးကျွန်တော်နိုင်ငံရဲ့အခုဒီကုန်ကူးမှုဖြစ်တာရဲ့မှာ90ရာခိုင်နှုန်းဝန်းကျင်လောက်ကတော့ပြုတ်ပြီးဥတည်လာပါတော့။အဲဒီဒီကိစ္စဆိုရင်တော့ကျွန်တော်တို့က75ရာခိုင်နှုန်းလောက်တောင်ပြုတ်ပြီးတဲ့ကိုဥတည်ရဲ့။အဲဒီဆိုတော့ကျွန်တော်ဒီထိုင်းတဲ့ကိုရှင်းပြရဆိုရင်တော့ဒီနေ့ကကျွန်တော်တို့ထိုင်းရဲ့ဥတည်တဲ့အမှုကတော်တော်လေးပါတယ်။လူမျိုးစုံကတည်းကရှိတယ်ဆိုတော့ရာခိုင်နှုန်းအပြင်တော့1%လောက်အရင်က15ရာခိုင်နှုန်းလောက်ရှိတာအခု1%လောက်ပဲရှိတယ်။ ါမဲ့ဒီနေ့ကတော့85%လောက်ရှိတယ်။ခုကျားလို့ပြောတဲ့ဒီဗမာပြည်ကကဝါဖောင်ကိစ္စတွေဒီဗမာပြည်ကမှတော့ကျွန်တော်တို့ကဒီနေ့ဆက်ပြရတယ်လို့တော့ကျွန်တော်သိချင်ဖြစ်တယ်အနေအားရပြရတာပေါ့နော်။အဲ့တော့များသောအတိုးကြီးကိုဥပဒေတဲ့ဒီနေ့မှလည်းနည်းနည်းတိုးဖြစ်လာတယ်။အဲဒီခိုင်းတွေကတော့ကျွန်တော်တို့ကအမှုရည်အတွက်အနေနဲ့ကျွန်တော်ကြာသွားတယ်လို့ကျွန်တော်တို့ဒီလိုပဲသုံးသပ်လို့ရတယ်။အဲ့တော့ဒီကျောင်းပုံကိစ္စတို့ဒီပြုတ်ကြည့်သွားတဲ့ကိစ္စတို့ဆိုတာပြုတ်ကြည့်ရတော့ဒါကူးမှဖြစ်တာမဟုတ်ဘူး။ဒီစင်ဆက်ကြတဲ့ကွာဒါကျွန်တော်တို့လက်ရှိတော့ခြေသေးကာလကိုတည်းကပြုတ်ကြတော့အများဆုံးဖြစ်နေတာလေ။ဒါတော့ဒီပြုတ်ကြည့်ရဲ့ policy ရောက်ကအမိသားချတာမှုကြောင့်ဒီပြဿနာရဲ့ဘယ်လိုမှခင်းလို့မရဘူးပေါ့နော်။ခင်းလို့မရဘူးလည်းကျွန်တော်တို့တော့ဒီရည်ရည်မှုတွေတော့ရှိခဲ့တာပေါ့။ရှိခဲ့တာဆိုရင်ဒီနေ့ဆိုရင်တော့ကျွန်တော်တို့ကအမှုပန်းပြုတ်နေဆက်ဆက်ပြီးတော့ဖြစ်ခဲ့မှုပဲတရားကုန်ရတော့ကျွန်တော်ရည်ရည်ပြီးပြီ။
โอเคအခုခုနက
ဆိုရင်ကျွန်တော်ဆုံးဖြတ်တယ်ပေါ့န
ော်အငယ်ပြောလို့အရေးယူမှုတွေကအခုတိုးလာရဲဆိုတဲ့သဘောကိုပြမယ်ဆိုရင်ဒီပြဿနာကိုလူတွေပိုအာယုံဆိုင်လာတာလားဒါမှမဟုတ်ရင်ပြဿနာကပိုကြီးလာတာလားဘယ်လိုအခြေအနေရှိပါလဲ
ပိုကြီးလာတာတော့မဟုတ်ကျွန်တော်တာဝန်ရှိတဲ့လူတွေကပိုပြီးတော့အာယုံဆိုင်ကြည့်တယ်ဒီလိုဝင်နေကိုပိုပြီးတော့အာယုံဆိုင်ကြည့်လို့လောက်လာတဲ့အတွက်အမှုကြီးတွေများလာတယ်တော့ပေါ့နော်
ဟုတ်ကဲ့ဒ
ီနေ့အနေနဲ့ဒီလိုပဲယူထားတယ်ဒီလိုလုပ်နေတဲ့သူတွေလေ
ဟုတ်ကဲ့ဟုတ်ကဲ့ဟောအငယ်ဥက္ကပေါင်းကလေလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျကျွန်တော်မတ်နော်ကူကူလေလိုင်းပေါ်ပြန်ရောက်လာလို့သူ့ဖိတ်ခေါ်ချင်ပါတယ်မတ်နော်ကူကူကြားပါလားခင်ဗျဟု
တ်ကဲ့ပ
ါဟယ်လိုဟုတ်ကဲ့မတ်နော်ကူခုနကဖုန်းကြားပါလို့ပါကျွန်တော်ခုနကစကားလေးပြန်ဆက်ချင်ပါတယ်အဓိကခုနကမတ်နော်ကူပြောတယ်ခုနပြည်တွင်းမှာကြုံရတယ်နောက်တရုတ်နယ်စပ်မှာဖြစ်တယ်ဒီပြဿနာကအခုမှဖြစ်တာမဟုတ်ရင်းနေရချင်ပြီပေါ့အဲ့တော့နှိုင်းရှင်မယ်ဆိုရင်အခုနောက်ပိုင်းချင်နေနဲ့ရင်းချင်နေနဲ့အဲ့ဒါလေးချုပ်ပြီးတော့ဆင်းပြီးပြပါအောင်ရေတော့
ဟုတ်ကဲ့ပါရှင်အဲဒီတော့ဒီခုနကပြောတဲ့ပြဿနာတွေကတော့ဒါအခုလက်တော်မှာတခါတည်းဟိုချိုးချိုးဝါးဝါးကြီးထပ်ပြီးတော့ဟိုဖြစ်လာတဲ့အနေအထားမျိုးတော့မဟုတ်ဘူးပေါ့နော်အရင်ကလေးကရှိထားတယ်ဒါပေမဲ့ဒီနောက်ပိုင်းမှာဒါဒီခုနကအစပိုင်းမှာပြောထားတဲ့ဒီ migration ပေါ့နော်ရွှေ့ပြောင်းသွားလာမှုရဲ့အနေအထားကပိုများလာတဲ့သဘောမှရှိတဲ့အခါကျတော့ဒီကိစ္စတွေကပိုပြီးတော့မှကြီးထွားလာတယ်လို့ဟိုယူဆရတဲ့အနေအထားမျိုးပေါ့နော်အဲဒီတော့ဒီသာကောင်းလေတရုတ်ဘက်ကိုသွားရဆိုတာကဒီဟိုပေါ့နော်ဒီအမျိုးသမီးတွေဟိုကိုယ်ဝန်ဆောင်ဖို့အတွက်ကြီးတယ်မဟုတ်ဖဲနဲ့ဒီသာမန်အလုပ်တွေလုပ်ဖို့အတွက်လည်းအခုတော်တော်များများကိုပေါ့နော်နေဆက်နေတော့အချိန်နည်းနည်းလေးရောက်တာပေါ့လေအဲ့လိုမျိုးတွေဟိုသွားတာကပိုပြီးတော့မှများလာတဲ့သဘောရှိတယ်အရင်တုန်းကတော့နေဆက်နဲ့နီးတဲ့ဒေသမှာရှိတဲ့လူတွေကပဲပိုပြီးတော့မှသွားဖြစ်တဲ့ပုံစံမျိုးဒါပေမဲ့အခုနောက်ပိုင်းမှာကျတော့ဒီမြန်မာပြည်ရဲ့အလဲပိုင်းမှာလည်းပဲတော်တော်များများသွားကြတယ်ဒီမြန်မာပြည်ရဲ့အောက်ဖက်ပိုင်းပေါ့နော်ဥမာဟိုအီယာဝတီဘက်ကတို့ပဲခူးဘက်ကတို့ပေါ့နော်အဲ့လိုဒေသတွေကလည်းသွားတာများတာတဲ့အခါကျတော့ပို့ပြီးတော့မှတိပါလာတဲ့သဘောမျိုးနောက်တစ်ခုကကျတော့အခုမီဒီယာဖြစ်ဖြစ်လာတဲ့အခါကျတော့ဒါတွေကိုကြားရသိရတာပို့ပြီးတော့မှဟိုလွယ်လာတယ်ပို့ပြီးတော့မှသိလာရတဲ့ဟိုဆိုပေါ့လက်လန်းနေလာတဲ့အနေအထားလေးတွေကြောင့်လဲပါတာပေါ့လေအဲဒီတော့ဟိုဒီပြည်တွင်းမှာသွားနေတဲ့ဟာတွေကလည်းအများကြီးရှိတယ်နောက်ဒီအရာဝီတိုင်းမှာဖြစ်ပျက်နေတဲ့ကိစ္စကလည်းဒါလည်းအခုမှကောက်ကင်ကပေါ်လာတာမဟုတ်ဘူးပေါ့နော်ဟိုရှိနေတာကြာပြီဒါပေမဲ့နှစ်ဖက်တော့ရှိတာပေါ့တစ်ဖက်ကကြာတော့ဒီပြည်သူလူထုဘက်ကနေပြီးတော့မှဟိုအတိပညာဗဟုသုတနေပါတာလေဒီကြောင်မတက်ပါလို့သွားရလုံရကြံရတယ်ကိုတေတာကိုစွန့်ခွာတယ်ဆိုတာလေဒီကြောင်ပေါ့နော်အဲ့တော့အရင်တော့ကတော့ဖြစ်ကြတယ်သူဟာသူပဲပြန်လာကြတယ်ဟိုသေးချင်လဲသေးတယ်ဟိုပေါ့နော်ဟိုဒုက္ခဒုက္ခနဲ့ပြန်လာကြပြီမဲ့လို့လေလူသိမ့်မသိဘူးပေါ့မီဒီယာခင်မဟုတ်သေးတဲ့အခါကျတော့အခုကကျတော့တခုခုဖြစ်တယ်ဆိုလို့ရှိရင်ဖက်ကနေဖက်ကနေပေါ့နော်လူတွေကကောက်ကောက်ပြီးတော့တင်လာတဲ့အခါကျတော့ပိုတိလာတဲ့အနေထားမျိုးလို့အနေထားမျိုးလေးတွေဟိုဖြစ်လာတယ်လို့တော့ဒါကျမကလည်းဟိုယူထတာပေါ့နော
်ကျွန်တော်နောက်တစ်ခုမြင်ချင်တာကဥပဒေကိစ္စပါပြောရမယ်ဆိုရင်ခုနောက်ပိုင်းမှာခုနကရေးယူမှုတွေပေါ်ထုတ်မှုတွေပို့ပြီးတော့ပြဿနာတွေပုံမြင်လာရတယ်အဲ့တော့ဥပဒေပိုင်းကြောလိုအပ်ချက်တွေရှိနေပါလားဥမာဥပဒေပြင်ဆင်ချက်လိုဟာမျိုးဥပဒေတက်ပြတန်းဖို့ဟာမျိုးပေါ့နော်အတိအကျဒီလူကုန်ကမှုတာစီအတွက်ပေါ့
ဟုတ်ကဲ့အဲ့တော့ကျမရဲ့အယူအဆတော့နှစ်ခုစလုံးပေါ့နော်ပထမတစ်ခုကတော့ဥပဒေမရှိဘူးလားဆိုတော့ဥပဒေရှိပြီးသားဒါပေမဲ့ဒီဥပဒေကဘယ်လောက်အထိဟိုဘာခေါ်မလဲလက်တွေ့မှာပေါ့နော်သုံးနေကြတယ်အသက်ဝင်တာပေါ့နော်အဲ့တော့ဒါတစ်ချက်ပေါ့နော်အဲ့တော့ဟိုခုနရင်းမှုကြီးကတော့ပြောပါတယ်ဟို အေးယူဖို့လို့ရှိလာတယ်ပေါ့လေဒါပေမဲ့လို့လည်းတဲ့ဟိုတနိုင်ငံလုံးအတိုင်းတာနဲ့ရှိလိုက်မယ်ဆိုလို့ရှင်ဒီအေးယူမှုကဘလောက်ထိဟိုစာပေါ့နော်ဟိုတိတ်ရောက်နေတယ်လေဘလောက်ထိဟိုပါပေါ့နော်ဟိုဘာခေါ်မလဲလက်လှမ်းနေတယ်လေပေါ့နောက်တစ်ခုကစတော့ဒီပြည်သူလူထုဘက်ကကြည့်မယ်ဆိုလို့တို့တွေကတော့ဒီဥပဒေကိုဟိုကျမရဲ့တူတယောက်တည်းအယူဆဆိုလို့ရှင်နားလည်သဘောပေါက်မှုမရှိကြဘူးနောက်တစ်ခုကဥပဒေကြီးသူတို့ကိုအကာအကွယ်ပြုတယ်ဆိုတာအချက်ကိုသူကဥပဒေလို့ကြားလိုက်တယ်ဆိုလို့ရှင်တောက်လန့်ကြတာပေါ့နော်အဲ့တော့ဒီဟာဒီဒီကာအကွယ်တားဆီးမှုလုပ်တဲ့နေရာမှာအင်မတန်မှအရေးကြီးပြီးတော့မှအကျိုးသက်ရောက်စေတဲ့အရာတစ်ခုဖြစ်တယ်အဲ့တော့ကျမရဲ့ဟိုပါပေါ့နော်ဒီအနည်း20လောက်လောက်လာခဲ့တဲ့အတွေ့အကြုံရဆိုလို့ရှိရင်ဟိုပြည်သူလူထုဘက်ကလည်းဒီဟာကိုတိတဲ့ဟိုတိမှုအားနည်းတဲ့ကတားကတပိုင်းပြီးတဲ့အခါကျလို့ရှိရင်ခုနကပြောတဲ့လက်တွေ့မှာတကယ်ပေါ့နော်ဥပဒေအတိုင်းလုံးဆောင်မှုအားနည်းတယ်ဆိုတာကိုလည်းကျမတို့တွေ့ရတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော် trust ရှင်တချို့ပေးစာလေးဖတ်ချင်ပါတယ်ဒီစနေပွဲအတွက်ဆိုတော့ပေးထားတာပါအရင်ဆုံးဥစိတ်မောင်မိတိလာပြဖို့ထားတဲ့စာကိုကျွန်တော်ချင်းချုပ်ပြီးတော့ဖတ်ပြပါမယ်မြန်မာနိုင်ငံမှာလူကုန်ကူးမှုဆိုတဲ့ခေတ်သစ်ကျွန်းစနစ်ကတော့ပုံစံမျိုးမျိုးနဲ့ဖြစ်နေပါတယ်။ပြည်တွင်းမှာလုပ်ကိုင်ရှာပါလို့လုံလည်မဲ့ဖြစ်နေသူတွေကနိုင်ငံသားတို့တရားဝင်ရောတရားမဝင်မှာငွေကြေးမတန်ဆပြီးတော့ထွက်ကြပါတယ်။အခြားနိုင်ငံရောမှာခက်ခဲပြီးဒုက္ခတွေ့ရထိုနိုင်ငံသားတွေရဲ့လက်ဆင့်ငန်းရောင်းစားတာခံရပါတယ်။ပြည်တွင်းမှာလည်းငွေကြေးမတက်နိုင်တဲ့လုံလည်မဲ့တွေကိုပွဲစားတွေကမြှုပ်ဆဲပြီးတော့နိုင်ငံသားကိုခိုးထုတ်ခေါ်ယူသွားပြီးရောင်းစားတဲ့ပုံစံဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာနေလိုခြင်းမရှိတော့တဲ့လူမျိုးသားတွေကဒီလန်ကုံလန်ခီးနဲ့ခိုးထွက်ပြီးတော့နိုင်ငံသားမှာလှုပ်ရှားနိုင်ငံသားပွဲစားတွေကဖမ်းဆီးကြောင်းစားခံရတဲ့ပုံစံလည်းရှိပါလေတဲ့အဲ့လိုပုံစံမျိုးစုံနဲ့လူကုန်ကူးမှုကျွန်းစနစ်တွေဖြစ်နေတယ်လို့သူကမြင်ပါလေတဲ့နောက်သူပြောတာကတော့အတားအဆီးတွေစိန်ခေါ်မှုတွေနိုင်ငံဘဏ္ဍာငွေကြေးခက်ခဲတွေနဲ့ရင်ဆိုင်လုပ်ကံနေရလို့ခရီးမတွင်နိုင်နောက်လူကုန်ကူးမှုတားဆီးကိုလည်းပြေဝထင်းချုံနိုင်ခြင်းမရှိသေးပါကြောင်းဆွေးနွေးလိုပါလေတဲ့ဒါဥစိန်မောင်ရဲ့အမြင်ဖြစ်ပါလေနောက်ထပ်သွားရှင်တူရဲ့စာကိုလည်းဖတ်ကြည့်ပါလေသူကတော့နာမည်မပြောထားပါဘူးခင်ဗျသူပြောထားတာကတော့အမှန်တိုင်းပြောရင်တော့ဒီလူကုန်ကူးမှုတွေဟာသိတယ်မဲ့လို့လူကုန်ကူးတဲ့သူတွေကလည်းတန်အတန်ကြီးကြီးပြီးတော့ပို့တယ်။သွားတဲ့လူတွေကလည်းတန်အတန်ကြီးပြီးပြီးတော့သွားကြတယ်။ကျွန်တော်ပြောလို့ရှိရင်နှစ်ဦးနှစ်ဖက်လုံးထိနာနိုင်ပါတယ်တဲ့။ဘာလို့လဲဆိုတော့ဗီဇာပို့ငွေမတက်နိုင်ကြဘူး။နောက်တစ်ချက်ကငွေတက်နိုင်ပေမဲ့တစ်ဖက်မှာပါမစ်ရဖို့ချိန်ကလည်းအတိအကျမရှိဘူးဖြစ်နေတော့သူပြောလိုက်လို့ရှိရင်နှစ်ဖက်လုံးကနင်းနာနိုင်ပါတယ်တဲ့။သူကိုယ်တိုင်ကလည်းနိုင်ငံသားသွားပြီးတော့หนีပြီးတော့အလုလုနေရ16နှစ်ကြာခဲ့ပါပြီတဲ့။ဒါကတော့သွားရှိရင်အမြင်မှာဒါနဲ့ပတ်သက်လို့ကျွန်တော်ဆက်ဆက်ပြီးတော့ပဲဒီငင်းစားရမှုကြီးဥခင်မောင်စာကိုမေးကြပါလေခင်ဗျာခုနကကျွန်တော်ပြောပြလို့ပါပဲဒီကိစ္စကလည်းပပလိလို့ဖြစ်နေတယ်တရားမဝင်နိုင်ငံသားထွက်လုလို့ကြတယ်တရားမဝင်လုလို့ကြတယ်လူကုန်ကူးမှုတားကောင်ဖြစ်ကြတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်ကနေပြီးတော့ကုစားနေတဲ့အခြေအနေအခုဆို MOU လို့ပြဿနာမျိုးပေါ့တခြားနည်းနဲ့ကုစားပြီးနိုင်တဲ့အကြံဉာဏ်မျိုးတွေပြားရှိပါလားခင်ဗျာ Hello
တခြားနည်းနဲ
့ဟုတ်ကဲ့
တားနေတယ်ဆိုတော့အဓိကကတော့ဒီဒီတော့ဖြစ်တယ်ဆိုတာကတော့ဒီအဓိကအနည်းဆုံးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဘင်းမှာကြာတယ်ပေါ့ဆိုရပြောတယ်လို့ပဲဒီဘင်းမှာအလုပ်ကိန်းစားတယ်နံပါတ်နှစ်အဓိကအချက်ကတော့ဒီဘင်းမှာအလုပ်ကိန်းရှိတော့လည်းပဲဒီဘင်းရဲ့တနည်းဝင်ဝင်နဲ့ဒီပရဲ့တနည်းဝင်ဝင်ကွာဟမှုအဓိကအဲ့အဓိကကအဓိကပဲအဲ့တော့ဒီကြေညာဖြည့်ရှင်းမယ်ဆိုရင်ခုနိုင်ငံထဲမှာအလုပ်ကိန်းနံပါတ်၁အလုပ်ကိန်းဆန္ဒတွေပို့အောင်လုပ်ရမယ်နံပါတ်နှစ်တနည်းဒုက္ခလောက်တာပြင်းပြအောင်လုပ်ကန်တော့မယ်ဒါတော့ဒီလောက်တန်းပေါ့နော်ချက်ချင်းနေချင်းညာချင်းတော့ဘယ်လိုမှလုပ်လို့မရဘူးသာရဒီနည်းဒီဝမ်းနဲ့ကြည့်ပြီးဖြစ်လာတဲ့ကိစ္စအဓိကအဲ့ဒါလုံနိုင်ရင်ဒီပြဿနာဖြေလည်ပေါ်မှာပေါ့နော်ဒီပဘလူးပဲဖြစ်ဖြစ်ဒီပသွားရင်လို့တော့ကြားရမှာမဟုတ်ဘူးကိုယ့်ဘဝတိုးတက်ဖို့ကိုယ့်ရဲ့ဝင်ဝင်တိုးတက်ဖို့တွေသွားကြတာဆိုတော့ခုနိုင်ငံမှာသူ့မိသားစုနဲ့တက်တက်ဝင်ဝင်နေပြီးတော့ဒီဝင်ဝင်ရမယ်ဆိုတော့ဒီမှာနိုင်ငံသားပေါ်မှာမဟုတ်ဘူးလား
ဟုတ်ကဲ့ကျွန်တော်နောက်တစ်ခု
ရောက်တဲ့ကလေးတွေလည်းတလူတွေဂျပန်ရောက်တဲ့ကလေးတွေလည်းတလူပဲ
ကျွန်တော်နောက်တစ်ခုခုနက
ပြဿနာကတော့နောက်ရှိနေနေရတော့သူတို့ဥပဒေနဲ့ဒါအရင်ကတော့ကျွန်တော်တို့ကဒီကျွန်တော်တို့ဆင်မတန်းကြီးပေါ့နော်ကျွန်တော်တို့ဒီဒီမိုကရေစီစနစ်မြင်တုံးနေတော့ကျွန်တော်ကကဲကားဆိုတဲ့ရှိတယ်အဲ့လိုဒီပတ်ကိုတွားရင်ဒုက္ခရောက်လုံးအကြီးကိုကျွန်တော်ကလမ်းကြီးရဲ့ကိုပိတ်ပြီးတော့မှဒီပတ်ကိုတရားမဝင်ဘူးတွားမယ်ဟိတန်ရဖြစ်တာနဲ့ကျွန်တော်ကတားကြည့်ပြီးတော့မိသားရဲ့ကံပြန်ထုတ်ခဲ့တာရှိတယ်ဆိုတော့သူတို့ကိုပြင်းခေါ်လာတဲ့ဒီကိုကျွန်တော်ကရေးယူရလို့ရှိတယ်ဒါပေမဲ့2010နောက်ပိုင်းကျတော့ဒီမိုကရေစီဖြစ်လာတဲ့အတွက်ဒီ human right ပေါ့နော်သူရဲ့ခွင့်ရရသူတွားခြင်းနဲ့ညာလွတ်လွတ်လပ်လပ်တွားပါစေဆိုတဲ့ဒီဘက်ကသူတို့မှရှိလာတယ်ကြည့်ရတော့ကျွန်တော်တို့ကတားကားလို့မရဘူးပေါ့နော်ပြောရရင်တော့ဒီဒုက္ခရောက်မှာပဲကျွန်တော်တို့ကပြန်ကြည့်ရတဲ့အနေအထားမျိုးဖြစ်နေတယ်သူတို့မသွားခင်မလာခင်မှာကျွန်တော် awareness တော့ပြီးတယ် awareness ပြီးပြီနဲ့လေဒုက္ခလက်ဆံများတဲ့အတွက်သွားပြီးသွားနေကြတာပဲတရားဝင်တော့တရားမဝင်ဘူးပေါ့နော
်အဲ့
ဒီမှာတော့လူတိုင်းမှာဒုက္ခမရောက်ဘူးတချို့အခါမသိတဲ့လူကတော့နည်းနည်းဒုက္ခရောက်တာပေါ့ဒါပေမဲ့ဒီဒုက္ခရောက်တဲ့ဆိုတော့ဒါပစ္စကပြောနေကြတယ်ပေါ့ကျွန်တော်ကတော့ဒီသိရင်အရာကြည့်ပြီးတော့ပြောတာပေါ့နော် ဒီကျွန်တော်ဘာမှဒီပြမငါနဲ့ကောင်ကျွန်တော်ကဒီကုန်ကြီးနဲ့တိုက်ချက်တာဆိုကျွန်တော်ရဲ့အင်းတောင်ကကိုယ့်ရဲ့ပုံတော့အင်းနဲ့ကျော်လာပြီပေါ့နော်ကျော်လာတာမှမှကျွန်တော်ကငါနဲ့စီမံကိန်းလောင်းတန်းဆွဲတယ်အဲ့မှမှမှကြီးရပိုင်ကြီးရနှစ်လိုက်စီမံကိန်းစီမံကိန်းတွေဆွဲတယ်အခုဆိုကျွန်တော်ကတတိယငါနဲ့စီမံကိန်းရဲ့တတိယနှစ်ကိုရောက်နေပြီ2019-2020ငါနဲ့စီမံကိန်းဆွဲထားတယ်အဲ့မှအခုတတိယ2019ဆိုတတိယနှစ်ရောက်နေပြီပေါ့နော်အဲ့အဲ့ဒီမှာလည်းဒီလိုပေါ့ကျွန်တော်ကသိချင်တာများကျွန်တော်အမျိုးသားရေးတာဝန်ဒီတက်မှတ်တယ် UN Convention မျိုးဝင် PNG လို့ဆွဲတယ်အခုဆိုးဆိုးကကျွန်မပြောတဲ့သမီးတွေကျွန်မမေးလိုက်တဲ့အချိန်မှာအဲ့ဒါကျွန်တော်မေးရမယ့်အပေါ်တော့ဒါ PNG လို့နဲ့ပတ်သက်လို့ဘယ်လို PNG လို့ကကျွန်တော်တို့က2005ခုနှစ်ကဆွဲတာပေါ့နော်အဲ့2005ခုနှစ်ဆွဲတဲ့ခုနှစ်ထဲမှာတော့ကျွန်တော် PNG တို့ဒီကနိုင်ငံတကာစနေအမိဆုံးရောတယ်အဲ့ဒါကိုတက်မှတ်တာဒါကျွန်တော်တက်မှတ်တာမဟုတ်နိုင်ငံတကာတက်မှတ်တာပေါ့နော်အဲ့ဒီကျွန်တော်အာရှမှာလည်းတဲ့ဘယ်အနေနဲ့ဒီဥပဒေကိုသုံးခဲ့ကြဒီဥပဒေကိုမိပြီးတော့မှတကယ်ခိုင်းလို့တကယ်နေနေတော့ဒါကိုမိပြီးတော့မှခိုင်းလို့2000ရှိမှဆွဲတာကျွန်တော်တော့2005မှာတည်ယူတာ
ဟုတ်ကဲ့
အဲ့ဒါကြီးကရှင်းပြပြတော့အဲ့တုန်းကဘလောက်ပဲ UN Convention နဲ့ညီပါစီစီမံရေးနဲ့ဘလောက်ပဲပြည်စုံပါစီဒါမှမဟုတ်ဒီနေ့ဒီစနစ်ကျော်ကာလအတွင်းမှာတော့ကျွန်တော်တို့ကအပြည့်မဖြစ်ဘူးဆိုတော့ဒီတော့ပြန်ပြီးတော့ကျွန်တော် review လုပ်ထားပြီးပြီ
ဟုတ်ကဲ့ကျွန်တော်တို့ဟိုအဲကျွန်တော်တို့ဒါရိုက်နေလိုက်စီစဉ်အချိန်ဖြစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့အဲဒီရေမှုကြီးဥက္ကမောင်ဆောက်ကူရောနောက်ကုကူရောကျွန်တော်တို့ရှင်ကောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်နေလိုက်စီစဉ်ရောအချိန်ဖြစ်သွားလို့ဒီမှာပြန်လာဖို့ပြီးပါခင်ဗျာ
ဟုတ်ကဲ့